ထိုင်းနိုင်ငံခွန်ရုံးတစ်ခုကထိုင်းပြည်စနစ်ကိုဆော်ကားတဲ့ပြင်မှုနဲ့အမေရိကန်နိုင်ငံသားထိုင်းနယ်ဘွားသူကိုလာပေါင်း30ထောင်တန်းအပြစ်ပေးလိုက်ပါတယ်။ဒီအသက်55နှစ်ရှိထိုင်းနိုင်ငံမှာမွေးပြီးအမေရိကန်နိုင်ငံသားဖြစ်လာသူဂျိုးကော်တန်ဟာထိုင်းပြည်မိသားစုကိုတိုက်ခါကြစေမဲ့စာအုပ်တစ်ခုကိုသူ့ရဲ့အင်တာနက်ဘလော့ဂ်ပေါ်မှာတင်ခဲ့တဲ့အပေါ်အခုလိုအပြစ်ပေးလိုက်တာပါ။မစ္စတာကော်နော်ကနိုင်ငံအတွင်းမှာပိတ်ပင်ထားတဲ့ထိုင်းပြည်ဘူမိဘအတူရာတက်ဆက်ကိုရေးရာဇဝင်အင်္ဂလိပ်လိုစာအုပ်ကိုထိုင်းလိုဘာသာပြန်ပြီးအမေရိကန်မှာရှိနေစဉ်အခုလိုသူ့ရဲ့ဘလော့ဂ်မှာတင်ထားပေးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံအနောက်လယ်ပိုင်းကကိုလိုရာဒိုပြည်နယ်မှာနေခဲ့တဲ့ကော်တန်ဟာထိုင်းနိုင်ငံကိုမေလမှာသွားလည်စဉ်အခုလိုအဖမ်းခံခဲ့ရတာပါ။အစာပိုင်းတော့ကတော့ဘန်ကောက်မြို့ကပြစ်မှုဆိုင်ရာခေါ်ယုံတစ်ခုကသူ့ကို9နှစ်ထောင်ဒဏ်ချမှတ်ခဲ့ပေမဲ့အောက်တိုဘာလမှာသူကအပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွက်ဒီပြစ်မှုကိုရှော့ပေးလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ American Council ဝန်ချုပ် Elizabeth Pratt ကတော့ဒီပြစ်မှုအပြစ်ပေးတာကြီးမားလွန်းတယ်လို့ဆိုပါတယ်ခင်ဗျာ။